မြန်မာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းတချို့ဖေဖော်ဝါရီလ2ရက်နေ့မှာလွတ်မြောက်လာပြီးမဲ့ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ရွေးကောက်ခံသမ္မတဦးဝင်းမြင့်တို့မလွတ်သေးပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့နေပြည်တော်ကသူမရဲ့နေအိမ်မှာထိန်းချုပ်ခံထားရတာလို့ NLD ပါတီရဲ့ရွေးကောက်ခံလွှတ်တော်အမဦးတင်ထွန်းနိုင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကလည်းအခုနောက်ဆုံးသတင်းရတော့နေအိမ်မှာပဲအဲသူအကျယ်ချုပ်ပုံစံမျိုးပေါ့လေဟိုသူတို့ခေါ်ယူဆွေးနွေးတဲ့သူတို့ခေါ်တဲ့နေရာမှာရှိနေတာမျိုးမဟုတ်ဘဲနေအိမ်မှာပဲရှိနေတယ
်သမရဦးဝင်းမြင့်ကိုတော့သမရအိမ်တော်ကနေနေရာရွှေ့ဖို့စစ်တပ်ကပြင်ဆင်နေတဲ့သတင်းကြားထားတဲ့အကြောင်းလဲရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွန်းနိုင်ကဖေဖော်ဝါရီလ2ရက်နေ့မှာနေပြည်တော်စီပင်ဝင်းအတွင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဘယ်နေရာမှာဘလို့ပုံစံဖမ်းဆီးထိန်းသိမ်းထားတယ်လဲဆိုတာကိုစစ်တပ်ဘက်ကတရားဝင်ပြောဆိုထားတာမရှိပါဘူးရှင်